မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲရွှေဆိုင်ရဖို့ဖြစ်လာနိုင်ခြေရှိသလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာလာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပေးမယ်လို့ကြေညာထားပြီးရွေးကောက်ပွဲနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေကိုလည်းဆက်ပြီးအကောင့်ထဲပေါ်နေပါတယ်။ရွေးကောက်ပွဲကြီးကျင်းပဖို့52ရက်ပဲလိုတော့တဲ့စက်တင်ဘာ18ရက်နေ့မှာမြန်မာနိုင်ငံတဝှမ်းကိုဗစ် -19 ဗိုင်းရပ်စ်ကူးစက်ခံရသူအသစ်404ယောက်ထပ်တွေ့ခဲ့ပြီးဒါဟာပြီးခဲ့တဲ့မတ်လ23ရက်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူစတွေ့ပြီးကတည်းကတရက်ထဲအများဆုံးကူးစက်တဲ့စံချိန်လည်းဖြစ်ခဲ့ပါတယ်။ပြောရရင်လက်ရှိချိန်ဟာတကြောပြန်ဖြစ်ပွားလာတဲ့COVID-19 ကူးစက်မှုမြင့်တက်နေတဲ့အချိန်ဖြစ်နေတာပါပဲဒီလိုချိန်ဒီအောက်မှာရွေးကောက်ပွဲကျင်းပမဲ့နေ့ကိုလာမဲ့နိုဝင်ဘာ10ရက်သတ်မှတ်ထားတာကိုပြန်သုံးသပ်ဖို့ဒါမှမဟုတ်ရွှေ့ဆိုင်ပေးဖို့ရွေးကောက်ပွဲဝင်ကြမဲ့ပါတီတချို့ဘက်ကတောင်းဆိုတာမျိုးရှိလာပါတယ်မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားလာတဲ့ COVID-19 ကူးစက်မှုကြောင့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေကြုံတွေ့နေရသလဲနိုင်ငံရေးပါတီတချို့ကဘယ်လိုတောင်းဆိုနေကြသလဲရွေးကောက်ပွဲကျင်းပမဲ့နေ့ရွှေ့ဆိုင်ဖို့သင့်သလားဆိုတာလေလာတင်ပြသွားပါမယ်
ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာ NLD ပြင်းရင်အမတ်နေရဒုတိယအများဆုံးအနိုင်ရတဲ့ပြည်ခိုင်ဖြိုးပါတီဟာလာမယ့်အထွေထွေရွေးကောက်ပွဲကျင်းပမယ့်နေ့အဖြစ်နိုဝင်ဘာလ10ရက်မှာသတ်မှတ်ထားတာကိုပြန်သုံးသပ်ဖို့တည်ထောင်စုရွေးကောက်ပွဲကော်မရှင်စီစာရေးသားတင်ပြပါတယ်ပြည်ခိုင်ဖြိုးနဲ့သူ့ရဲ့မိဖက်24ပါတီကခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးတောင်းဆိုတာပါအလားတူ2015ရွေးကောက်ပွဲမှာအမတ်နေရတတိယအများဆုံးရခဲ့တဲ့ ANP ရခိုင်မျိုးသားပါတီကလည်းလက်ရှိအခြေအနေမှာတတိုင်းပြည်လုံးအတိုင်းအတာရလွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲများကျင်းပရန်လက်တွေ့အားဖြင့်မဖြစ်နိုင်သောအခြေအနေဖြစ်ပေါ်တည်ရှိနေမှုအားအလေးထားသုံးသပ်ဆောင်ရွက်ရန်ဆိုပြီးပြောဆိုထားပါတယ်။ ANP ပါတီရဲ့စက်တင်ဘာလ16ရက်ကြေညာချက်မှာထည့်သွင်းဖော်ပြထားတာပါ။AMP ခေါင်းဆောင်တွေကတော့ရခိုင်ပြည်နယ်ထဲမှာ COVID-19 ပြဿနာအပြင်တပ်မတော်နဲ့ AA တပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ပြောဆိုထားကြပါတယ်။ရွေးကောက်ပွဲရွှေဆိုင်ပေးဖို့တိတိကျကျတောင်းဆိုတာကတော့လူပောင်တစ်ဒီမိုကရက်တစ်ပါတီပါ။အခု2020မှာရွေးကောက်ပွဲဝင်ပြိုင်မဲ့88မျိုးဆက်ခေါင်းဆောင်ဟောင်းဥက္ကကိုကြီးဦးဆောင်တဲ့ပြည်သူပါတီကတော့ရွေးကောက်ပွဲကိုရွှေဆိုင်ဖို့တောင်းဆိုထားတယ်လို့COVID-19 ကြောင့်မဲဆွယ်စည်းရုံးပွဲတွေလည်းရပ်ဆိုင်ထားရတယ်လို့ဆိုပါတယ်။စီးပွားရေးလုပ်ငန်းရှင်ဒေါ်သက်သက်ခိုင်ဦးဆောင်နဲ့ PPP ပါတီကတော့ရွေးကောက်ပွဲကျင်းပမယ့်ရက်ပြန်လည်သုံးသပ်ဖို့တင်ပြထားပေမဲ့လောက်ကင်လို့ရသလောက်မဲဆွယ်စည်းရုံးနေတာတွေကိုတော့တွေ့ရပါတယ်။ဒါတွေက COVID-19 ကပ်ဘေးကြောင့်ရွေးကောက်ပွဲရွှေ့ဆိုင်တင်တယ်လားမဲပေးမဲ့နေ့ကိုပြန်သုံးသပ်တင်တယ်လားဆိုတာအရေးပါတဲ့ပါတီတချို့ရဲ့သဘောထားအမြင်တွေပါ
။ NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့ဒုက္ခသည့်ဒေါက်တာဇော်မြင့်မောင်တို့ကတော့ NLD ပါတီဝင်နေတဲ့ထောက်ခံသူပြည်သူတွေကို COVID-19 နဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းချက်တွေကိုလိုက်နာကြဖို့လူစုလူဝေးဖြစ်ပေါ်စေတဲ့မဲဆွယ်စည်းရုံးမှုမျိုးတွေမလုပ်ဖို့မဲပေးမဲ့ရက်မှာကြမ်းကြမ်းမမာနဲ့မဲပေးနိုင်အောင်ဂရုစိုက်နေထိုင်ကြဖို့မေတ္တာရက်ခံပန်ကြားထားတာတွေ့ရပါတယ်။အာဏာရ NLD ပါတီအနေနဲ့ရွေးကောက်ပွဲနေ့ကိုပြန်သုံးသပ်ဖို့ရွှေ့ဆိုင်ပေးဖို့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမကြားမသိရပါဘူး။ဒါပေမဲ့ NLD ပြောခွင့်ရဒေါက်တာမျိုးညိုကတော့လက်ရှိလွှတ်တော်သက်တမ်းမကုန်ခင်နိုဝင်ဘာ10ရက်ကနေနောက်ထပ်အချိန်တစ်လခွဲလောက်ထိရွေးကောက်ပွဲကျင်းပမဲ့နေ့ကိုရွှေ့ဆိုင်မယ်ဆိုရွှေ့ဆိုင်လို့ရတဲ့အကြောင်းဘယ်လိုပဲဖြစ်ဖြစ် NLD အနေနဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ဆုံးဖြတ်ချက်ကိုလက်ခံမယ်ဆိုတဲ့အကြောင်းပြောဆိုထားပါတယ်။လက်ရှိ COVID-19 ဖြစ်ပွားမှုအခြေအနေအရကျန်းမာရေးဝန်ကြီးဌာနဟာရခိုင်ပြည်နယ်တစ်ခုလုံးနဲ့ရန်ကုန်တိုင်း28မြို့နယ်ကို Stay Home မြို့နယ်တွေအဖြစ်သတ်မှတ်ထားပါတယ်အဲ့ဒါဟာတနင်္ဂနွေလုံးမဲဆန္ဒနဲ့စုစုပေါင်းရဲ့14ရာခိုင်နှုန်းလောက်နဲ့ညီမျှပြီးအဲ့ဒီနယ်မြေတွေမှာလူစုလူဝေးနဲ့မဲဆွဲတာတည်တည့်ဆေးမဲဆွဲတာမျိုးလုပ်လို့မရပါဘူးဂျမ်းမဲဆန္ဒနယ်မြေတွေကတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ COVID-19 စီးကားချက်တွေနဲ့အညီလူ90အောက်စုယုံမဲဆွဲခွင့်ပေးထားပါတယ
်စက်တင်ဘာလ18ရက်နေ့အထိစီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 ကူးစက်လူနာစုစုပေါင်း4,269 ဦးသေဆုံးသူ62ဦးဆေးရုံကဆင်းပြေးသူ944ဦးရှိပြီဖြစ်တာကြောင့်လက်ရှိကုသပေးနေရဆဲ active luna 3,294 ဦးရှိနေပါတယ်။ဒ ဒုတိယတကြောလို့ပြောနိုင်တဲ့ရခိုင်ပြည်နယ်စစ်တွေမှာကူးစက်လူနာစတွေတုန်းကမြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူ385ယောက်ပဲရှိရာကနေတလကျော်လေးအတွင်းဆယ်စားကျော်လောက်ရှိမြဲနောက်ထပ်လူ3900ကျော်ကူးစက်ခံရသေဆုံးသူကလည်းဆယ်စားလောက်တက်လာတဲ့အနေအထားမှုကိုဗစ် -19 ကပ်ရောဂါအခြေအနေအရင်9လတာကြုံရတာထက်အများကြီးဆိုးနေတယ်လို့မှတ်ယူနိုင်ပါတယ်လောလောဆယ်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုအရှိန်မြင့်တက်နေတယ်လို့ဆိုရင်လည်းမမှားပါဘူးရွေးကောက်ပွဲတစ်ခုကျင်းပဖို့ဆိုရင်မဲပေးမဲ့နေ့ဟာကိုဗစ် -19 ကိုထိန်းချုပ်ထားနိုင်တဲ့အခြေအနေပြည်သူတွေဘေးအန္တရာယ်ကင်းကင်းမဲပေးနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုတယ်လို့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကအကြံပေးကြပါတယ်ဒီအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဝန်ကြီးဌာနအနေနဲ့အဓိကစဉ်းစားရမှာကနိုဝင်ဘာ10ရက်ဝန်းကျင်ဟာကိုဗစ် -19 ကိုထိန်းချုပ်ထားနိုင်တဲ့အချိန်ဖြစ်မဖြစ်ပြည်သူတွေဘေးအန္တရာယ်ကင်းကင်းမဲပေးနိုင်တဲ့အခြေအနေရှိမရှိပါပဲရန်ကုန်တိုင်းကိုဗစ် -19 ကာကွယ်ထိန်းချုပ်ရေးအဖွဲ့ဒုဥက္ကဋ္ဌဒေါက်တာဇော်ဝေစိုးနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကတော့လက်ရှိအခြေအနေအထိကိုဗစ် -19 ပြဿနာကိုကင်တွယ်နိုင်တဲ့အနေအထားရှိနေသေးတယ်။လာမယ့်နှစ်ပတ်သုံးပတ်အတွင်းထိန်းချုပ်နိုင်လိမ့်မယ်လို့မျှော်လင့်နေဆိုပြီးပြောဆိုထားပါတယ်။တကယ်လို့ရွေးကောက်ပွဲကပ်လာချိန်အထိမျှော်လင့်သလိုထိန်းချုပ်နိုင်တဲ့အခြေအနေမရောက်သေးဘူးဆိုရင်တော့ရွေးကောက်ပွဲကိုနောက်ဆုတ်ရွှေ့ဆိုင်းရမှာပါပဲ။ရွှေဆိုင်ရမှာလည်းအချိန်အများကြီးနောက်ဆုတ်တာမျိုးမဟုတ်ပဲကိုဗစ် -19 ထိန်းချုပ်နိုင်လောက်တဲ့အချိန်ကိုခန့်မှန်းတွက်ချက်ပြီးကပ်ပြီးရွှေ့ဆိုင်းရမှာပါ။အကြောင်းကတော့ခဝေးဝေးရွှေ့ဆိုင်းခဲ့ရင်လေအဲ့ဒီအချိန်မှာကိုဗစ် -19 ကိုထိန်းချုပ်ထားနိုင်တဲ့အချိန်ဖြစ်နေမနေဘသူမှအတက်ပြောနိုင်မှာမဟုတ်လို့ပါပဲ
အခြားတစ်ဖက်မှာတော့ရွေးကောက်ပွဲကော်မရှင်ဟာသမ်းရာနဲ့ချီရှိမဲ့မဲလက်မှတ်တွေရိုက်တဲ့ပြီးပြီလို့သိရပါတယ်တကယ်ကြောက်မဲဆန္ဒရှင်တွေကတော့အစိုးဆုံးအော်တိုဘာလဇန်မှာကြိုတင်မဲပြီးတဲ့ရဖို့စီစဉ်နေတာလဲတွေ့ရပါတယ်လက်တော်အခြေအနေအရတော့ကျန်းမာရေးနဲ့ကော်မရှင်တာဝန်ရှိသူတွေဘက်ကရွေးကောက်ပွဲရွှေ့မရွှေ့ပြောဖို့အခြေစိုးနေသေးတယ်လို့ယူဆနေကြမှာဖြစ်ပြီးတကယ်လို့ရွှေ့ဆိုင်ခဲ့ရင်တော့နိုဝင်ဘာ10ရက်နေ့သိပ်မဝေးတဲ့ရက်ကိုသာရွှေ့ဆိုင်ကြဖို့ဖြစ်တိုင်ကြောက်ပါ